ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိဘမဲ့ကလေးအဖြစ်စီးရင်ဝင်နေတဲ့ကလေးပေါင်း 1,000 ခွဲကျော်နေပြီဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေက VOA ကိုပြောပါရတယ်။ရိုဟင်ဂျာဒုက္ခသည်တန်းတဝက်ကျော်မှာကလေးအရေအတွက်60ရာခိုင်နှုန်းကျော်ရှိနေပြီးအဲ့ဒီထက်ကမိဘမဲ့ကလေးအရေအတွက်ကိုသူတို့ကောက်ခံရမှာအချက်လက်မှန်ရဖို့အခက်အခဲတွေရှိပေမဲ့စနစ်တကျဖြစ်အောင်ဘင်္ဂလားဒေ့ရှ်အစိုးရကဆောင်ရွက်နေတယ်လို့လည်းဆိုပါရတယ်။ VOA သတင်းတောက်တွေဖြစ်တဲ့ Joe Freeman နဲ့မုတ်တတီယာရာရှိတူပြပို့ထားတဲ့သတင်းလွှာကိုမတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
။မိဘအုပ်ထိန်းသူမပါဘဲရောက်လာကြတဲ့ရိုဟင်ဂျာကလေးတွေကိုဒုက္ခသည်စခန်းအတွင်းစီးရင်ပြုစုရမှာတဦးချင်းစီရဲ့ပြောဆိုချက်ကိုမှန်မှန်အတည်ပြုနိုင်ရေးအချက်လက်တွေထပ်ပြီးရဖို့အခက်အခဲတွေရှိပေမဲ့လက်ရှိစီးရင်ကောက်ယူတဲ့အရေးအတွက်အရာမိဘမဲ့ကလေးပေါင်း15,000 အထက်မှာရှိနိုင်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar ခရိုင်လူမှုဖူလုံရေးဌာနရဲ့လက်ထောက်ညွှန်ကြားမှု Preeton Kumar Chowdhury ကပြောပါရယ
်ဘင်္ဂလားဒေ့ရှ်ဘက်မှာမိဘမဲ့ကလေးဖြစ်သတ်မှတ်မယ်ဆိုရင်ကျွန်တော်တို့တာဝန်ရှိသူတွေကသူတို့ရဲ့တဲအိမ်နေစီကိုသွားပြီးတော့အတည်ပြုချက်ယူပါတယ်ဒါပေမဲ့သူတို့ပြောတဲ့အချက်လက်မှန်စုံစမ်းနိုင်မှုမြန်မာဘက်ချမ်းကိုသွားလို့မဖြစ်နိုင်ပါဘူးအဲဒါကြောင့်သူတို့ပြောသမျှအချက်လက်တွေကိုပဲကျွန်တော်တို့ကစူးစမ်းကောက်ယူရပါတယ်
မိဘမဲ့ကလေးဖြစ်စီးရင်ကောက်ယူရမှာအဲ့ဒီကလေးနဲ့အတူမြန်မာနိုင်ငံကနေထွက်ပြေးလာတဲ့လူတွေအပြင်အနီးအနားဝန်းကျင်ကလူတွေကိုလည်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကစုံစမ်းမေးမြန်းတယ်လို့ Preeton Kumar Chowdhury ကဆိုပါတယ်
။တကယ်လို့တက်တဲ့ထောက်ထားတွေမရှိဘူးဆိုလို့ရှိရင်နှုတ်နဲ့ပြောဆိုချက်တွေပေါ်မှာအခြေခံပြီးတော့အချက်လက်ကိုကောက်ယူပါတယ်။တရားဝင်လုံထုံးလုံဤတိုင်းပြည့်စုံအောင်လို့ကျွန်တော်တို့ရဲ့နှီးပြူဟာကိုထိမ့်သိမ်းထားပါတယ်။ယာနှုံးပြည့်မှန်ကန်မှုရှိတယ်လို့ကျွန်တော်တို့မပြောနိုင်ပေမဲ့အလုံးကတော့အချက်လက်အမှားတွေမပါဘူးဆိုတာကိုတော့ပြောနိုင်ပါလေ
UNICEF ပြောခွင့်ရပုဂ္ဂိုလ် Yan Yak Simon က VOA ကိုအီးမေးလ်ကတဆင့်အကြောင်းပြန်ကြားရမှာဘင်္ဂလားဒေ့ရှ်အစိုးရကစီးရင်ကောက်ယူထားတဲ့ရိုဟင်ဂျာမိဘမဲ့ကလေးပေါင်း 14,940 ရှိနေကြောင်းအတည်ပြုထားပါတယ်စစ်စစ်သုံးသပ်လို့ပြီးသွားတဲ့အရေးအတွက်တဝက်ကျော်ကိုတော့ဘင်္ဂလားဒေ့ရှ်လူမှုဖူလုံရေးဝန်ကြီးဌာနရဲ့ကွန်ပျူတာနည်းပညာနဲ့အချက်လက်သိမ်းဆည်းတဲ့စာရင်းထဲထည့်သွင်းထားတယ်လို့ဆိုပါရယ်လက်ရှိအချိန်ညစခန်းတွေထဲမှာတယောက်တည်းတီးခြားစီနေတဲ့ကလင်းငယ်10ဦးရဲ့စာရင်းကိုရရှိထားပြီးအခုသူတို့ဘယ်နေရာတွေမှာရှိနေလဲသူတို့ကိုအသေးအချာအကာအကွယ်ပေးဖို့ဒေသဆိုင်ရာဘင်္ဂလားဒေ့ရှ်အစိုးရအာဏာပိုင်တွေကိုဆက်သွယ်ပြောဆိုထားကြောင်း UNICEF ကပြောပါရယ်ဒီတော်တွင်ဒုက္ခသည်မိဘမဲ့ကလေးတွေအတွက်အဆောက်အုံဆောက်လုပ်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကစဉ်းစားနေပြီးဒီအတွက်အထောက်အကူပေးရေးအဖွဲ့အစည်းတွေနဲ့ဒီသတင်းပတ်အတွင်းဆွေးနွေးခဲ့ကြောင်းဘင်္ဂလားဒေ့ရှ်အခြေဆိုင် NGO အဖွဲ့တစ်ခုဖြစ်တဲ့ BRAC ရဲ့ညွှန်ကြားရေးမှူးဒေါက်တာအီရန်မရီယမ်ကပြောပါရယ်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာတကြော့ပြန်ဖြစ်လာတဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီထွက်ပြေးရမှာအ धिक ကလေးတွေဖြစ်ကြပြီးအများအပြားဟာသူတို့ရဲ့မိဘတွေကိုမြန်မာနိုင်ငံဘက်အချံဒါမှမဟုတ်ထွက်ပြေးလာတဲ့လမ်းမှာဆုံးရှုံးခဲ့ကြရတာဖြစ်ပါတယ်။သူတို့ကြုံခဲ့ရတဲ့အဖြစ်အပျက်တွေအကြောင်းကလေးငယ်တွေကိုယ်တိုင်ပုံဖော်ရေးဆွဲထားတဲ့ပကြီးတွေကိုကမ္ဘာကလေးများရန်ပုံငွေအဖွဲ့ UNICEF ကစုဆောင်းပြသရမှာအလွန်ထိတ်လန့်တုန်လှုပ်ပွေကောင်းတဲ့ဖြစ်ရပ်တွေကိုနိုင်ငံတကာအသိုင်းအဝိုင်းကမြင်ခဲ့ကြရပါတယ်ရှင်။